ကိုဗစ်ကယောဂအခြေအနေတွေကြောင့်2020 2021ပညာသင်နှစ်တစ်နှစ်လုံးပြည်တွင်းကအခြေခံပညာသင်ကျောင်းတွေပိတ်ထားရပြီးကယောဂလိုင်းတန်တွေကြောင့် 2021 2022စာသင်နှစ်ကိုလည်းအခုထိပိတ်ထားရပါတယ်။အခုလိုကယောဂကြောင့်စာသင်ကျောင်းတွေကာလကြာပိတ်ထားရတဲ့အခြေအနေမှာအစိုးရကြောင်းတက်နေတဲ့ကျောင်းသူကျောင်းသားတချို့ပညာဆက်ပြီးတော့သင်ကြားဖို့အခက်အခဲရှိနေပါတယ်။ကျောင်းပြန်ဖွင့်ရင်အလဲတန်းဆက်ပြီးတော့တက်ရမယ်မောင်ဖြိုးပိုင်သူကတော့စာသင်ကျောင်းနဲ့ဝင်းနေတဲ့အချိန်မှာပညာဆက်ပြီးတော့သင်ယူဖို့စိတ်ဝင်စားမှုနည်းလာတယ်လို့အမဖြစ်သူကပြောပါတယ်
။ဟိုကျောင်းအပ်တာဘူးပဲ။ဆက်ပြီးစာလေးဖတ်ခိုင်းလို့လည်းမရဘူးလေ။ဖတ်ဖတ်ရင်တော့သူခဏလေးတော့ဖတ်လိုက်တယ်ကွာ။ဒီနည်းနည်းလေးလိုက်တက်တယ်။ပြီးလို့ရပြီးတော့ပြန်စာလုံးလေးပါတယ်တော့ပြန်အချင်းလုံးပြီးတော့အရှင်ကလည်းဖွင့်ကျမလည်းစာမသိဘူးလေ။ဒါနဲ့တော့
ငွေကြေးတက်နိုင်တဲ့မိဘတွေရဲ့သားသမီးတွေကတော့အွန်လိုင်းကတဆင့်တင်ကြားပေးနေတဲ့ပုဂ္ဂလိကကျောင်းတွေမှာဆက်ပြီးတော့ပညာသင်နေကြပါဗျ။ကလေးငယ်အားလုံးတန်းတူပညာသင်ကြားနိုင်မယ့်အခွင့်အရေးရနိုင်ဖို့ကတော့တနိုင်ငံလုံးမှာရှိတဲ့စာသင်ကျောင်းတွေပြန်ပြီးတော့ဖွင့်မယ့်အပေါ်မှာမူတည်နေတယ်လို့ကျောင်းသားမိဘတွေကပြောပါဗျ။ကျောင်းတွေပြန်ဖွင့်မယ့်ကာလကိုအတိအကျမသိရသေးပေမဲ့ကျောင်းတွေပြန်ဖွင့်တဲ့အခါဆရာဆရာမတွေအဆင်သင့်ဖြစ်အောင်ဆောင်ရွက်နေတယ်လို့အခြေခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်စွာသွင်က VOE ကိုပြောပါဗျ။
ဘယ်စီကြောက်ဖွင့်မလဲဆိုတော့ကျွန်တော်တို့ကပြောလို့မရသေးဘူးခင်ဗျာ။ငကူတွေကဟိုကျွန်တော်တို့ကြောက်တွေပြောင်းဖွင့်ခဲ့ရင်ကလေးတွေအတွက်ဟိုဟာကြိုတင်ပြင်ဆင်တဲ့အစီအစဉ်နဲ့ကျွန်တော်တို့တောက်လျှောက်ပြင်နေတာပါခင်ဗျာ။ဆရာဆရာမတွေလည်းသူတို့ကြောက်တွေမှာသူတို့သင်ကြားရေးနဲ့ပတ်သက်လို့သူကသူတို့ပြန်လည်ဆွေးနွေးတာလည်းကျွန်တော်တို့ခိုင်းထားပါလိမ့်ခင်ဗျာ။ဟုတ်ဟုတ်ကျွန်တော်ဆရာဆရာမတွေဒီကလေးတွေဟိုနေပြတဲ့ခါမှာဟိုကြောက်ပြန်တဲ့ခါမှာအစီအစဉ်ဖြစ်အောင်ဆရာဆရာမတွေကအကုန်လုံးကျွန်တော်တို့ဒီဘက်ကဂျုံပိုင်းဆိုင်ရာတွေရောအကုန်လုံးစူးစမ်းပြီးဆောင်ရွက်နေတယ်ဆိုတာလည်းပြောချင်ပါတယ်ခင်ဗျာ။
ကိုဗစ်ကယောဂကူးစက်မှုနှုန်းသတ်မှတ်ထားတဲ့900ခန့်နှုန်းအထိကျဆင်းသွားရင်လုပ်ငန်းတွေအလုံးပြန်ပြီးတော့လည်ပတ်နိုင်မယ်လို့ကျန်းမာရေးဌာနတာဝန်ရှိသူက VOA ကိုပြောထားပါဗျ။ကယောဂကူးစက်မှုကျဆင်းအောင်ရည်ရွယ်ပြီးကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်တွေကိုလည်းစစ်ကောင်စီကလှုပ်ဆောင်နေပါဗျ။အသက်12နှစ်အထက်ကနေ18နှစ်အထိအလဲတန်းနဲ့အထက်တန်းကျောင်းသားလူငယ်တွေကိုလည်းအောက်တိုဘာ12ရက်ကစပြီးတော့ကိုဗစ်ကာကွယ်ဆေးထိုးပေးနေပါဗျ။နေပြည်တော်ကောင်စီအတွင်းမှာရှိတဲ့ကျောင်းသူကျောင်းသားတွေကိုကာကွယ်ဆေးစထိုးပေးနေတဲ့သတင်းတွေကိုလည်းစစ်ကောင်စီကထုတ်ပြန်ထားပါတယ်။12နှစ်အောက်မူလာရန်နဲ့အလဲတန်းအရွယ်ကျောင်းသားကလေးငယ်တွေကိုတော့ထိုးနှံပေးဦးမှာမဟုတ်သေးဘူးလို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ
်။နိုင်ငံတကာမှာလည်းထိုးတဲ့နိုင်ငံတွေရှိတယ်၊မထိုးတဲ့နိုင်ငံတွေရှိတယ်ပေါ့နော်။လက်ရှိကတော့ကျွန်တော်တို့ကတော့ဒီ12နှစ်အထက်ကိုဦးစားပေးပြီးအရင်ဆုံးပြောပါမယ်ပေါ့နော်။အဲဆို12နှစ်အောက်ကျတော့လည်းကျွန်တော်ယောဂကူးစက်မှုပေါ့နော်။သူကဒီပြုံးပြောင်းနေပြင်းထန်ခံစားရတဲ့ဟာလည်းသူကအုပ်စုကပုံနေတယ်ပေါ့နော်။ဒီဆယ်ကျော်တက်အရွယ်ဖြစ်လာတဲ့12နှစ်နဲ့18နှစ်မှာတော့သူကယောဂလည်းပို့ပြီးတော့ကူးစက်မှုကခုနအုပ်စုရဲ့အရင်ပုံများတယ်။အဲနောက်ပြီးတော့ပေါ့နော်ယောဂပြင်းထန်တဲ့ခံစားရတဲ့ဟာတွေလည်းအခုဒေတာမှာတွေ့တာပေါ့နော်။
2021 2022ပညာသင်နှစ်မှာကြောင်းအပ်ထားတဲ့ကျောင်းသားကျောင်းသူတက်တန်းဝန်းကျင်ကိုတရုတ်နိုင်ငံထုတ် Sinovac ကာကွယ်ဆေးထိုးနှံပေးသွားမယ်လို့ကျန်းမာရေးဌာနတာဝန်ရှိသူက VOA ကိုပြောပါရယ်။ယောဂကာကွယ်ဆေးကိုကျောင်းသားကျောင်းသူတိုင်းမထိုးမနေရမဟုတ်ပဲကိုယ့်ရဲ့စန္ဒအလိုက်ရွေးချယ်ခွင့်ရှိပြီးကာကွယ်ဆေးထိုးမထားသူတွေကိုကျောင်းတက်ခွင့်ပိတ်ပင်မှာမဟုတ်ဘူးလို့လည်းဖော်ပြထားပါရယ်။ကာကွယ်ဆေးထိုးပေးပြီးပညာသင်ယူခွင့်အခွင့်အလမ်းရရှိစေဖို့ကိုဗစ်ကြောင့်တည်ဆုံးမှုလျှော့ချဖို့ကျောင်းသားကျောင်းသူတွေကတဆင့်မိသားစုနဲ့ပတ်ဝန်းကျင်စီကိုယောဂကုသပြန်ပွားမှုကိုတားဆီးပေးဖို့ဆိုရည်ရွယ်ချက်တွေနဲ့အခုလိုထိုးနှံပေးနေတာဖြစ်တယ်လို့သိရပါရဲ့ရှင်။